အမေရိကန်ပြည်ထောင်စုရဲကိုလာရောက်ဖို့အတွက်အလဲပတ်ဗီဇာလျှောက်ထားသူတွေဟာခွင့်ပြုချက်ရဖို့အတွက်စောင့်ဆိုင်းရခြင်းပိုးပြီးကြားသွားနိုင်ပါတယ်။အရင်သမရအိုဘားမားလက်ထက်ကချမှတ်ထားတဲ့ကောင်စစ်ဝင်ရုံးကလုံခြုံရေးဆိုင်ရာစုံစမ်းစစ်ဆေးခြင်းနဲ့ပတ်သက်တဲ့စီးမင်းစီကံညွှန်ကြားချက်ကိုပြန်ပြီးပြောင်းတဲ့သမရအမင်းတည်ရက်ကိုသမရဒေါ်နယ်ထရမ့်ကဗိုလ်တပုနေမှာထုတ်ပြန်ခဲ့တယ်လို့သမရအင်ဗျူနဲ့အမေရိကန်နိုင်ငံသားရဲ့ဌာနကချက်တပရီနေမှာပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံထဲကိုဝင်ရောက်ဖို့အတွက်ခရီးသွားဗီဇာ၊ကျောင်းသားဗီဇာနဲ့စီးပွားရေးလုပ်ငန်းလုပ်ကင်ဖို့အတွက်ဗီဇာလျှောက်ထားသူကနှစ်စဉ်နှစ်တိုင်းတန်းတဲ့ချိန်ရှိနေတာဖြစ်ပြီးသူတို့အတွက်ဗီဇာစစ်ဆေးချိန်ဘယ်လောက်ကြာမယ်ဆိုတာကိုအခုချိန်ထိတည်တည်ချာချာမသိရသေးပါဘူး။ကျောင်းသားနဲ့ခရီးသွားအပါအဝင်ရွှေ့ပြောင်းအခြေချဖို့မဟုတ်တဲ့ဗီဇာလျှောက်ထားသူတွေအတွက်စီးစစ်ချိန်ကိုအရင်သမရလက်ထက်က2012ခုနှစ်တုန်းကသတင်းသုံးပတ်တွင်မှာပဲလျှောက်ထားသူ80ရာခိုင်နှုန်းလောက်ကိုအပြီးစစ်ဆေးပေးဖို့အတွက်ချမှတ်ထားတာကိုသမရထရမ့်ရဲ့အမိန့်တည်းမှာပယ်ဖြတ်ခဲ့တာဖြစ်ပါလေ။နိုင်ငံတွင်းဝင်ရောက်လာသူတွေကိုအထူးစစ်ဆေးတာတွေလှုပ်ဆောင်မဲ့ထရမ့်အစိုးရရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒခိုင်မာစေဖို့အတွက်အကောင့်ထည့်ဖော်နေချိန်မှာပဲအခုလိုအမိန့်တည်းထွက်ပေါ်လာတာဖြစ်ပါလေ။သမရဟာဗီဇာလျှောက်ထားသူတွေကိုတည်တည်ချာချာစစ်ဆေးပြီးမှအလောတကြီးမပေးမိစေဖို့အတွက်လှုပ်ဆောင်တာဖြစ်ကြောင်းသမရအင်ဗျူလက်ထောက်ပြောခွင့်ရမိုက်ကယ်ရှော့ကကျက်တဲ့ဘရီးနေမှာပြောကြားခဲ့တာပါ။